ဒီကနေ့ဟာစစ်ကောင်စီကအများပြည်သူရုံးပရေအဖြစ်မလိုအပ်ရင်အပြင်မထွက်ဖို့ကြေညာထားတဲ့ကိုရတာကာလပထမနေ့ဖြစ်ပေမဲ့ဒေသတချို့မှာတော့ဆရာနာသိမှုစန့်ကျင်ရေးဆန္ဒပြပွဲတွေဆက်ရှိခဲ့ပါတယ်။ဘုံရမြို့မှာပင်မသပိတ်စစ်ကြောင်းနဲ့မြို့လေလမ်းမကြီးတစ်ခုပေါ်အထိခြေတက်ဆန္ဒပြခဲ့ကြပါတယ်။မန္တလေးမြို့မှာအောင်မြေသာဆိုင်ပညာရေးကျောင်းပေါင်းစုသပိတ်စစ်ကြောင်းအောင်ပင်လေပင်မသပိတ်စစ်ကြောင်းတွေထွက်ခဲ့တယ်လို့ညောင်ဦးမြို့မနိစီသူဈေးထဲမှာလူငယ်တစုဆန္ဒပြခဲ့ကြပါတယ်။စကိုင်းတိုင်းမှာတော့ကလေးမြို့၊ရွှေဘိုမြို့၊စလင်းကြီးမြို့တွေမှာဆန္ဒပြပွဲတွေရှိခဲ့တဲ့အပြင်တပည့်ရင်းမှာအမျိုးသမီးတွေဦးဆောင်ပြီးတပိတ်စစ်ကြောင်းထွက်ခဲ့ပါတယ်။တနင်္လာရီတိုင်းတွေကလောင်းလုံးမြို့နယ်နတ်စင်ဆောင်ရွာမှာလူငယ်တချို့ကအာရုံတပိတ်ထွက်ခဲ့ကြပြီးရေပြူမြို့နယ်ကံပေါက်ကြီးရွာမှာလည်းခြေတက်ဆန္ဒပြခဲ့ကြပါတယ်။ဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစန့်ကျင်ကန့်ကွက်သူတွေကိုအကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်တေဆုံးသူအရေအတွက်ဟာဇူလိုင်လ16ရက်နေ့အထိဆိုရင်912ယောက်ရှိပြီဖြစ်ပြီးဖမ်းဆီးခံထားရသူပေါင်းက9289ယောက်ရှိပြီလို့စောင့်ကြည့်မှတ်တမ်းတင်နေတဲ့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း ABB ကထုတ်ပြန်ထားပါတယ်စစ်ကောင်စီကတော့ဒီအရေအတွက်ဟာချက်ကားထားတာဖြစ်ပြီးတေဆုံးသူအဲ့ဒီလောက်မရှိဘူးလို့ညင်းချက်ထုတ်ထားပါတယ်